ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းမှာကျမ်းမော်နယ် KIA ကချင်လွတ်လပ်ရေးတပ်ဖွဲ့အကြာဒီလ20ရက်နေ့ကလေးကတိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်ခဲ့တာပါလောလောဆယ်မှာတော့တိုက်ပွဲတွေရက်ဆိုင်နေပြီးအခြေအနေကရှုပ်ထွေးနေကြောင်း KIA ရဲ့ပြန်ချာရေးတာဝန်ခံဘုံမူကြီးနော်ဘူးကပြောပါတယ်
ကိုယ်စက်ကအခြေအနေကတော့ဒီနေ့ကပေါ့နော်ဒီနေ့ကအနောက်ဆုံးဖြစ်ပါတယ်ဟိုတက်ပွဲဖြစ်တာတော့အဲဒီတမ်ကျော်ဘက်ကနဲ့သူ့ရဲ့ဘက်ဒီလေကုံတော့တော့ပြန်ဆုတ်သွားတယ်ဆိုတော့နေသားဖြစ်ပါတယ်ဒါပေမဲ့အဲ့ဒီဆုတ်သွားတဲ့လမ်းမှာတော့ကျူကျူကျတော့တက်ပွဲကတော့ပြန်ဖြစ်တဲ့ဒီနေ့ရောထွက်ပါတယ်အောက်ခြေကမတက်ဘူးခင်ဗျာ
ဒီလ17ရက်နေ့ကမူဆယ်မြို့အရှိဘက်ချမ်းမှာရှိတဲ့ KIA တပ်ဖွဲ့အခြေဆိုင်ရာနယ်မြေတွေမှာတိုက်ပွဲဖြစ်ခဲ့ပြီး20ရက်နေ့နောက်ပိုင်းတွေမှာတိုက်ပွဲတွေပြင်းထန်ခဲ့တာပါဒေသခံတွေအကြားမှာတော့ဒီတိုက်ပွဲဖြစ်ပွားစဉ်တမ်ရော်ကစစ်ကူပို့ရမှာ KIA ကဂျာဖြတ်တိုက်ခိုက်တဲ့အတွက်အရက်သားကားတွေနဲ့စစ်ကူပို့နေကြောင်းဒါကြောင့်အရက်သားကားတွေသွာလာရင်ပုံမှန်အမြန်နှုံးနဲ့မောင်းနှင်ဖို့မှန်ချထားဖို့ကုန်ကားတွေမှာမိုးကအလုံးအုပ်ဖို့ KIA ကသတိပေးထားတဲ့ဆိုတဲ့သတင်းတွေလည်းပြန့်နှံ့နေပါတယ်ဘုံမူကြီးနော်ဘူးကတော့ KIA အနေနဲ့ဒီသတိပေးချက်ကိုတရားဝင်ထုတ်ပြန်တာမရှိကြောင်းပြောဆိုပြီးလက်ရှိအခြေအနေမှာတော့အရက်သားကားတွေအနေနဲ့လည်းအသွားလာသတိရှိဖို့လိုအပ်ကြောင်းပြောပါတယ
်ချမ်းမြောက်ကတော့ဒီတပ်မတော်ကဒီကေရတက်စကန်ဒီနာသူချစ်စင်နေတဲ့ခါကြရင်တက်တဲ့ပြေတော့နေရာမကြီးတွေဖြစ်နေတဲ့နေသားတွေကိုရှိတာပေါ့အဲ့တော့ကြောင့်ဒါတော့ပြည်သူလူစုလည်းအားလုံးကတော့တရားဖို့လူတွေဒီနေသားဖြစ်တယ်ဆိုတာကျွန်တော်ပြောလို့ပါတယ်
ဒီလ24ရက်နေ့ကတော့မူဆယ်မြို့ကပြည်သူစစ်ပိုင်ဟိုတယ်တစ်ခုနဲ့တမ်ဘရော့တက်စကန်တစ်ခုကိုအမည်မသိလက်နက်ကင်တွေကဝင်ရောက်ပစ်ခတ်တာတွေဖြစ်ခဲ့ပါတယ်မူဆယ်ဘက်မှာစီးရဲကျင်းပါနေတဲ့အချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းကနမ်တူနဲ့ကြောင်မဲမြို့နယ်တွေအတွင်းမှာလည်း TNLA တအန်းပလောင်နဲ့ SSPP ရှမ်းပြည်တမ်ရော်မြောက်ပိုင်းပူးပေါင်းတပ်တွေနဲ့ RCSS ခေါ်ရှမ်းပြည်တမ်ရော်တောင်ပိုင်းအကြားမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။လက်ရှိမှာနမ်တူမြို့နယ်မန်ဆန်ရွာအနီးမှာတိုက်ပွဲတွေ၃ရက်ဆက်တိုက်ဖြစ်ပွားနေပြီးစစ်ရှောင်တွေလည်းရောက်ရှိနေကြောင်းမန်ဆန်ရွာကစစ်ရှောင်ရေးကူညီနေသူတဦးကပြောပါတယ်။
အခုစကားပြောတော့ပဲဒီလက်နက်တန်တွေကြားနေရတယ်သူကကြိုးကြားဖြစ်လိုက်နားလိုက်ဖြစ်လိုက်နားလိုက်ပေါ့အခုဒီမွန်းလဲနှစ်နာရီ10မိနစ်လောက်ကနေစပြီးတော့အတန်တွေပြန်ဖတ်ကြားလာတဲ့အချိန်တွေပဲခင်ဗျဒီနောက်တစ်ဝိုက်မှာဖြစ်နေတာက February 2ရက်ပေါ့နော်2ရက်ကတော့ပတ်ချံလေးဖြစ်နေတာဆိုတော့ပြင်းပြင်းထန်ထန်ဖြစ်တာကတော့ဒီ3-4ရက်ပဲခင်ဗျ
တိုက်ပွဲတွေအတွင်းထိခိုက်သေးဆုံးတဲ့အခြေအနေကိုတော့မသိရသေးပါဘူးဒီရက်ဖြစ်တဲ့တိုက်ပွဲကြောင့်နောင်အောနဲ့နားချိုင်းကျေးရွာကဒေသခံ130လောက်ထပ်မံတင်းရှောင်လာနေပြီးအရင်ရောက်ရှိပြည်သူတွေနဲ့ဆိုမန်ဆန်ဖုန်ကြီးကျောင်းနှစ်ကျောင်းမှာစစ်ရှောင်300နီးပါးလောက်ရှိနေကြောင်းဒေသခံတွေကပြောပါတယ်။ကြောင်မဲမြို့နယ်တော့ဆန်ရွာဘက်မှာလည်းတိုင်းသားလက်နက်ကင်3ဘွဲ့အကြာတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေတယ်လို့စစ်ရှောင်တွေလည်းနေရက်မပြောင်းတိုင်းရှိနေကြောင်းအုံငန်းရွာကကျောင်းထိုင်ဆရာတော်ကမိန်ကြားပါတယ်။
တော့သာတော့မနေ့ကတော့သုံးသုံးတအတန်ပြားနေတော့မင်းကဟို10နာရီတောင်ဖြစ်တယ်5နာရီကလေးအသာဖြစ်တယ်မနေ့ကတော့အဲကလောဝိုင်းမှာတော့လက်နက်ထိတာ9ရောက်တူပြားနေရတယ်ရွာမှာတော့ဒီမှာ10ပေးချောင်း85ပန်းဆံမှာတော့ကလောဝိုင်းရဲ့တောင်ပလို့ရဲ့ဖုံးသာရွာတိရဲ့နောက်ပြီးတော့၃ခန်းရဲ့ထူပေါင်းပြီးတော့ဟိုပန်းဆံမှာတော့450လောက်ရှိတယ်ပန်းဆံမှာ9ရောက်ရှိတယ်ပန်းဆံမှာစုလဲအုံငန်းမှာစုလဲဟိုကံကမဆုံးလေစီစီပေးဆောင်တခါ3ခန်းတော့ပြပေါ့
ကြောင်မဲမြို့နယ်ကစစ်ရှောင်တွေဟာဒီလ16ရက်နေ့ကလေးကစတင်ရောက်ရှိနေတာဖြစ်ပြီးရိခာအခက်ခဲရှိနေပါတယ်အုံကန်းဆရာတော်ကတော့လက်နက်ကင်တိုက်ပွဲတွေရက်ဆိုင်ဖို့အတွက်အခုလိုပန်ကြားထားပါတယ
်အာလက်နက်ကင်နှစ်ဖွဲ့လုံးအနေနဲ့အဲတိုက်ပွဲရက်ဆိုင်တဲ့ဘာဒီပြူလူလူတွေလည်းတော်ဒီမှာဒုက္ခဆင်းရဲတွေရောက်နေတာကိုအင်ကလည်းပြန်ချင်နေပြီးကိုအင်ကတော့လုံးလည်းပြန်လို့နေပြီးတော့မှခလာမင်းနဲ့ပြန်နေတယ်အလုပ်ပြောနေတယ်နောက်နောက်လုံးကိုမိသားရဲ့ခံစင်လာတော့တိုက်ပွဲမဖြစ်တာပါနဲ့ပြီးတော့ပြည်သူလူတွေပြန်သွားရင်လည်းပြည်သူလူတွေမနှိမ့်ဆက်ပါနဲ့မဖိမိတ်ပါနဲ့မချုပ်ချယ်ပါနဲ့အနိုင်မကျင့်ပါနဲ့ပေါ့အဲ့လိုမိသားရဲ့ခံစင်လာ
ပြီးခဲ့တဲ့နှစ်ဒီဇင်ဘာလနဲ့ဒီနှစ်ဇန်နဝါရီလအတွင်းကလည်းတိုင်းသာလက်နက်ကိုင်အဖွဲ့တွေအကြားတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်ဒေသခံတွေထောင်ထဲချပြီးတင်းရှောင်ခဲ့ရပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာလက်တလောဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတမ်ရော့ဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး